ခုပြည်တော်စုလွှတ်တော်ကနေပြီးတော့အတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အခုရေဘူးကပြောနေဆိုနေကြတာဒီလေးပွင့်ဆိုင်သဘောတူညီချက်ကိုချိုးပေါက်တယ်ဆိုပြီးတော့ပြောနေတာရှိတယ်။နောက်တစ်ခါဒီကျောင်းသားတွေတောင်းဆိုထားတဲ့ပေါ့အချက်17ချက်နဲ့လည်းကိုက်ညီမှုမရှိဘူးဆိုပြီးတော့ပြောနေတာလည်းရှိတယ်ခင်ဗျာ။ဒါနဲ့ကျွန်တော်သိချင်တာကဘယ်အချက်တွေများကွဲလွဲနေတာလဲခင်ဗျာ
။ပြောနေပြောမယ်ဆိုရင်ကျွန်တော်တို့ရှိဖို့ဒီဥပဒေကမရသေးဘူး။ဒါပေမဲ့ကျွန်တော်တို့သိရတဲ့တော့ကတမန်ကပယ်ဖြတ်ခံရတယ်။အော်နောက်ပြီးတော့ဒီတိုင်းရင်းသားဘာသာစကားနဲ့ပတ်သက်ပြီးတော့လည်းဒီအနှစ်သာရပိုင်းမှာနည်းနည်းကိုယ်လဲလာရှိတယ်။နောက်ကိုယ်ပိုင်ပြဋ္ဌာန်းမှုကိစ္စတွေမှာလည်းကိုယ်လဲလာရှိတယ်။အော်နောက်ဒီဘတ်ဂျက်ကိစ္စတွေနောက်ဒီမူလာဒန်းအခမဲ့မတင်မနေရပိစ္ဆာကိစ္စတွေမှာကိုယ်လဲလာရှိတယ်ပေါ့နော်။အဓိကတော့ကျွန်တော်တို့ကဒီတမကကတော့ကျွန်တော်တို့ကဒီတောင်းဆိုမှုပတ်တော်တမိုင်းပေါ့နော်။သူတို့တောင်းဆိုမှုရဲ့အဓိကအစိတ်တိုင်းတစ်ခုကတော့တမကပယ်ဖြတ်ခံရတဲ့ကိစ္စအဓိကပေါ့နော်
။တမကလည်းပဲသူတို့ကတချို့ကပြောနေတာဒီဗရင်ညင်နဲ့အညီဖွဲ့စည်းခွင့်ရှိတယ်ဆိုတဲ့အပိုင်းကလည်းကြားနေတော့သူကလုံးဝမပြီးတာလား။ပြီးတော့ပြီးတယ်ဒါနဲ့အခန်းကဏ္ဍကိုရှော့ချတာလားဆိုတော့အဲ့ဒါလေးတည်းကျွန်တော
်အဓိကကျွန်တော်ကအခန်းကဏ္ဍကိုရှော့ချလိုက်တာပေါ့နော်ရှော့ချလိုက်တဲ့တမကကျွန်တော်ကအဲ့ဒါအတိအကျတော့မသိဘူးနော်ဒီတမကအခန်းတမကကိုဒီဟိုပေါ့တက္ကသိုလ်ရဲ့အုပ်ချုပ်ရေးကောင်စီမှာကျောင်းသားကိုယ်စားလှယ်ဆရာကိုယ်စားလှယ်အမှန်ကတော့ကျွန်တော်တို့ကကျောင်းသားတမကကိုယ်စားလှယ်ဆရာတမကကိုယ်စားလှယ်လို့တောင်းဆိုတာဖြစ်တယ်အဲ့တော့ဒီမှာကျောင်းသားကိုယ်စားလှယ်ဆိုတဲ့အခါမှာသူတို့ကိုယ်တိုင်ကတမကရဲ့ဝန်ဟာရအသေးပေါ်နားမလည်တဲ့ပုံစံဖြစ်နေတယ်အယူဆတွေတွဲနေတယ်ပေါ့ဗျာသူနေတာကတော့ကျောင်းသားကိုယ်စားလှယ်ပြီးကျောင်းသားကိုယ်စားလှယ်လို့ရေးမှတာနဲ့ဓာတ်လူညီမအောင်ရှိမယ်တမကကိုယ်စားလှယ်ဆိုရင်ဒါကျောင်းတမကမဝင်တဲ့ကျောင်းသားတွေကဒါဓာတ်လူညီမအောင်မရှိဘူးဆိုတဲ့ဒီမိုကရေစီခွင့်ရေးကိုအသုံးချပြီးပြောလိုက်တဲ့စကားဖြစ်တယ်တကယ်ကြောင့်တမကဆိုတာကအခွင့်အရေးပဲမဟုတ်ဘူးတမကဆိုတာကျောင်းသားအလုံးကိုကိုယ်စားပြုတယ်ကျောင်းသားအလုံးရွေးချယ်ဝင်ရောက်ရွေးချယ်ခင်ခံတဲ့စင်တာတစ်ခုဖြစ်တဲ့ဘိုးဌာနတစ်ခုဖြစ်တဲ့ဆိုတော့သူတို့နားမလည်ပဲနဲ့လုပ်တဲ့အပိုင်းပေါ့နော
်အခုလိုမျိုးပေါ့လေလေးပွင့်ဆိုင်သဘောတူညီချက်ထဲကသဘောတူညီချက်ချိုးပေါက်ခံရတဲ့အခြေအနေရှိတယ်ဒီတဘောလို့ထားတဲ့ဆက်တစ်ချက်ကလည်းပဲမပါဝင်ဘူးအဲ့လိုဆိုလို့ရှိရင်ဒီတပိတ်တိုက်ပွဲကဆင်နွှဲမှာလားအဲ့အနေထားနဲ့ပတ်သက်လို့ကျွန်တော်လည်းပြောပြပေးပါဦးခင်ဗျာ
အတလို့ဗျာတပိတ်ကရှိနေတယ်တပိတ်ကမောက်ထားရုံပဲဆက်တစ်ချက်နဲ့အညီရိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုလေးဝန်းတန်ကတိကွန်းနဲ့ညီတိုင်းဝင်ကဏ္ဍတောင်းဝင်ယူပြီးတော့ကျွန်တော်တင်သွင်းလိုက်တယ်ဒီဆက်တစ်ချက်နဲ့အညီဖြစ်ပေါ်လာမှုမရှိမချင်းဆက်ပြီးတော့တပိတ်မောက်ထားစေပဲဖြစ်တယ်အဲ့တော့အော်လက်ရှိချိန်ဒီမှာတော့ဒါတပိတ်မောက်ထားတဲ့ဖြစ်တယ်ပေါ့။ဆန်တဲ့တပိတ်စစ်ကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်လည်းဒါမြေလက်စစ်ကြောင်းမြေလက်တပိတ်စစ်ကြောင်းတို့တခြား AOB ချက်ဝဲစစ်ကြောင်းတွေကိုယ်တိုင်တည်ရင်လည်းတပိတ်ကိုရန်နာထားပြီးတော့ဆက်တစ်ချက်နဲ့ညီမဖြစ်လာဘူးဆိုရင်တပိတ်တွေဆက်လက်ထွက်ကမယ်အခြေအနေရှိကြတယ်ဖြစ်တဲ့အတွက်ဒါဒီအခုကကျွန်တော်တို့တောင်းဆိုတဲ့အခြေအနေမဟုတ်ဘူးဆိုရင်တကစုံတရာတုံ့ပြန်မှုအခြေအနေဖြစ်လာပြီးလှုပ်ရှားမှုတွေဆက်ပြီးတော့လှုပ်သွားဖို့အခြေအနေဖြစ်လာတာပေါ့
။ဒီအနေထားမှာအခုဆိုလို့ရှိရင်ဒီမှာလေဗရန်ကဒီအဖွဲ့တွေကလည်းပဲအကုန်လုံးကဒါအခုဆိုလို့ချင်းဒီဖန်စီထိန်းသိမ်းခံရတဲ့အနေအထားမျိုးတွေဖြစ်နေတယ်။တချို့ကလည်းပဲတင်းရှောင်နေရတဲ့အနေအထားမျိုးတွေရှိနေတယ်။အဲ့တော့ဒီ debate ကိုဘယ်လိုဆက်လက်ပြီးတော့ဆင်နွှဲမှာလဲခင်ဗျ။အ
ဲကျွန်တော်တို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကတော့ဖွဲ့စည်းသုံးဖွဲ့ဖွဲ့တာဖြစ်တဲ့ဘာသာတရားအဖွဲ့ချုပ်ရဲ့မြေလက်ဒေတာဘာသာတရားရဲ့တက္ကသိုလ်ကျောင်းသားတွေရဲ့ဖွဲ့တာနဲ့ဖွဲ့စည်းသုံးဖွဲ့ဖြစ်တယ်။အဲ့ဒီဖွဲ့စည်းသုံးဖွဲ့ရဲ့အဓိကနိုင်ငံလုံးဆိုင်ရာကျောင်းသားရေးဘော်စီဝေးရဲ့ဒီကျောင်းသားဒုကနေပြီးတော့တာဝန်ပေးလိုက်တဲ့ဖွဲ့စည်းဖြစ်တယ်။ဒီဇင်းလေးလှောင်မှုကော်မတီဆိုတာအဲ့ဒီတာဝန်ပေးလိုက်တဲ့ဖွဲ့စည်းဒီပညာရေးဥပဒေတရားပေါ်ထွန်းလာရေးကိုကျွန်တော်တို့ကဆက်ပြီးတော့လှုပ်ဆောင်အောင်ဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒီအားလုံးပါဝင်နိုင်တဲ့ပြည်သူလူထုတရားလုံးနဲ့ဒါကျောင်းသားတွေကျောင်းသားသမားကအတူတူပါဝင်နိုင်တဲ့လှုပ်ရှားမှုကိုလည်းကျွန်တော်တို့အနေနဲ့စူးစမ်းပြီးလုပ်သွားမှာဖြစ်တယ်။နောက်ဒီတနိုင်ငံလုံးပါဝင်နိုင်တဲ့ဟိုဒီပညာရေးဥပဒေကိုမြို့သားပညာရေးဥပဒေကိုကန့်ကွက်တဲ့လှုပ်ရှားမှုတွေလုပ်သွားနိုင်ဖို့အတွက်ကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်။
ကျေးဇူးပါပဲခင်ဗျာအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးပါ